ားနိုင်ငံမှာအလုပ်ကိန်းပေါင်း24သန်းရှိတယ်ဆိုပေမဲ့90ရာခိုင်နှုန်းကျော်ဟာစိုက်ပျိုးရေးအင်ဒွေးစီးပွားရေးလုပ်ငန်းနဲ့လုပ်ငန်းအသေးစားလေးတွေဖြစ်ပါတယ်။ဒါနည်းဆိုရင်တော့24သန်းမှာရိုးရာအစဉ်အလာအလုပ်က21သန်းရှိပြီးခေတ်သစ်ပုဂ္ဂလိကအလုပ်က2သန်းအစိုးရအလုပ်က1သန်းနီးပါးရှိပါတယ်။မြန်မာပြည်ကအလုပ်ကိန်းတွေရဲ့အရေးအသွေးနဲ့ရှင်ပြန်မှုစွန့်ရည်ဟာအင်းမင်းချင်းနိုင်ငံတွေရဲ့အများကြီးနှိမ့်ကြတယ်လို့ကမ္ဘာ့ဘာအုပ်စုကပညာရှင်10ဦးရေးသားပြုစုတဲ့စာမျက်နှာ190စာတမ်းမြန်မာ Future Job မှာဖော်ပြထားပါတယ်။အလုပ်သမားဘဝကိုတိုးတက်မြန်မာအောင်ဆောင်ရွက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ဆိုပါတယ်။အလုပ်သမားအများစုဟာတစ်ပတ်နာရီ40ကျော်ပြန်ပြနှုန်းနဲ့အလုပ်လုပ်ကြပါတယ်။အကျိုးခံစား권ရှိတဲ့အလုပ်သမားဦးရေဟာ900ခန့်နှုန်းတောင်မရှိဘူးလို့သိရပါတယ်။ဒီထဲမှာအလုပ်သမား9ဦးမှာ2ဦးကယာယီဖြစ်ပါတယ်။မြမအလုပ်သမားတွေမှာ300ခန့်နှုန်းကိုသာကျွမ်းကျင်လုပ်တာတော့မဟုတ်အတတ်ပညာရှင်အဖြစ်သတ်မှတ်ပါတယ်။အလုပ်ကံကောင်းအောင်ရရှိဖို့နိုင်ငံခြားထွက်ပြီးအလုပ်လုပ်နေကြတဲ့မြမပြည်သားက3တန်းလောက်ရှိပါတယ်
။ပြည်တွင်းအလုပ်သမား40ရာခိုင်နှုန်းဟာအလုပ်ကျန်းသမားတွေဖြစ်ပါတယ်။အဲ့ဒီထဲမှာလမ်းပေးဈေးတွေ၊ရင်မောင်း၊တန်ရှင်းရေး၊လုံခြုံရေး၊လေယာလုသားစတာတွေပါဝင်ပါတယ်။စစ်တပ်ဆောက်လုပ်ရေးနဲ့တည်ယူပို့ဆောင်ရေးကဏ္ဍမှာလုခအများဆုံးရကြပါတယ်။အလုသမားဥယျာဉ်7300ခန့်နှုန်းလောက်သာလုခအများဆုံးရရှိပါတယ်။စိုက်ပျိုးလေယာကဏ္ဍကအလုသမားလုခဟာအနည်းဆုံးဖြစ်ပါတယ်။လေယာလုခမှာတရုတ်ပြည်ကအများဆုံးဖြစ်ပြီးဒုတိယအများဆုံးကထိုင်းနိုင်ငံဖြစ်ပါတယ်။ဒါကြောင့်မြန်မာလေသမားတွေထိုင်းမှာစိုက်ပျိုးရေးသွားလုပ်နေတာဖြစ်ပုံရပါတယ်။မြန်မာပြည်မှာလုပ်ငန်းရှင်တွေကြုံတွေ့ရတဲ့အဓိကအခက်အခဲတွေမှာကျွမ်းကျင်လူသားရှားပါမှုပြဿနာဖြစ်ပါတယ်အလုပ်သမား20ရာခိုင်နှုန်းသာအခြေခံပညာအထက်တန်းအဆင့်ရှိကြပါတယ
်ကျောင်းမနေဘူးသူနဲ့မူလတန်းပြီးသူဟာလောကအတူရတာကိုကြည့်ရင်မူလတန်းပညာကိုအလုပ်ဈေးကွက်မှာတန်ဖိုးမထားတာသိရပါတယ်အလေတန်းလုံပညာရေးဟာအလုပ်သမားဈေးကွက်ရဲ့လိုအပ်ချက်ကိုမဖြစ်စည်းနိုင်ပါဘူးဒါပေမဲ့အလုပ်သမား10ရာခိုင်နှုန်းကသာအတတ်ပညာကိုသင်ယူနိုင်ပါတယ်အခုခေတ်အလုပ်အကိုင်မှာလိုအပ်တဲ့ဗဟုသုတနဲ့ကျွမ်းကျင်မှုကိုမြမပညာရေးစနစ်ကမပေးနိုင်ဘူးလို့အလုပ်ရှင်80ရာခိုင်နှုန်းကယူဆပါတယ်အလုပ်ရှင်တွေကသူတို့အလုပ်သမားကိုသူတို့ဖာသာပြန်နှံ့ပေးပြီးမယ်သူတို့လုပ်နိုင်သူက9ရာခိုင်နှုန်းလောက်သာရှိပါတယ်စီမံခန့်ခွဲရေးကျွမ်းကျင်တဲ့မန်နေဂျာရဖို့အခက်အခဲဆုံးလို့ဆိုပါတယ်ဂျပန်နဲ့ကိုရီးယားမှာမန်နေဂျာလူသားစားထွက်ပေါ်လာမှသာလုပ်ငန်းကိုအဆင့်ပြင့်နိုင်မှာဖြစ်ပါတယ်
။ရှင်ပြိုင်မှုစွမ်းရည်မြင့်တင်ဖို့အတွက်လုပ်ငန်းမှာအတားအဆီးဖြစ်နေတာကိုဖယ်ရှားဖို့လိုအပ်ပါတယ်။အလုပ်သမားကုန်ရမ်းပစ္စည်းနဲ့ဝန်ဆောင်မှုကိုရရှိပြီးဈေးကွက်ကိုလလန်းမိဖို့လိုအပ်ပါတယ်။မြန်မာနိုင်ငံမှာပို့ကုန်ရှင်ပြိုင်နိုင်မှုအလားအလာကောင်းတယ်လို့ဆိုပါတယ်။လုပ်သမားအင်အားလိုအပ်တဲ့အထည်ချုပ်လုပ်ငန်းနဲ့အစားအသောက်ထုတ်လုပ်ရေးလုပ်ငန်းတွေကိုထပ်မံတိုးချဲ့ပြီးအလုပ်ကံအခွင့်အလမ်းတွေကိုတိုးချဲ့နိုင်ပါတယ်။နိုင်ငံသားယင်းဤမြို့နံမှုကိုဖိတ်ခေါ်ပြီးလုပ်သားအင်အားလိုအပ်တဲ့လုပ်ငန်းတွေမှာလုပ်ကံစေတာဟာအရေးသွေးမြင့်တဲ့အလုပ်ကံကိုဖန်တီးရရောက်ပါတယ်။နိုင်ငံသားယင်းဤမြို့နံမှုရှိလာတာနဲ့အဆင့်မြင့်အလုပ်ကံတွေတိုးပွားလာပါတယ်။တင့်တော်တဲ့ယင်းဤမြို့နံရေးမူဝါဒနဲ့လုံထုံးလုံကြီးတွေကိုကျင့်သုံးနိုင်ဖို့ကအရေးကြီးပါတယ်။
အင်းမင်းနိုင်ငံတွေနဲ့ရှင်လိုက်ရင်မြမလေယာထုတ်လုပ်မှုဟာအလွန်နှေးပါနေတာကိုတွေ့နိုင်ပါသေး။အရာဝတီတိုင်းမှာလေမြေ2ဧကခွဲမှာမိုးစဘာစိုက်ပျိုးရင်132ရက်ကြာပါသေး။ကမ္ဘောဒီးယားမှာ52ရက်၊ဗီယက်နမ်မှာ22ရက်၊ထိုင်းနိုင်ငံမှာ7ရက်သာကြာပါသေး။မြမပြည်မှာရက်ပေါင်း80နဲ့စိုက်ပျိုးနိုင်တဲ့ဒေသရှိပေမဲ့ပြိုင်ဆိုင်မှုစွမ်းရည်မရှိပါဘူး။မြမပြည်မှာတစ်နှစ်တာလုံအားဟာစဘာကီလို20ကျော်သာထုတ်နိုင်ပြီမဲ့ခိုင်းမှာကီလို900ကျော်ထုတ်နိုင်ပါသေး။ဆန်စဘာကိုသာအဓိကမထားဘဲအခြားသီးနှံတွေကိုစိုက်ပျိုးဖို့အားပေးတဲ့လို့ဆိုပါလေ။ပြည်တွင်းအသင်းထုတ်လုပ်မှုတိုးပွားရေးကိုအာရုံစိုက်တာတဲ့အလုပ်အကိုင်ပန်တီးရေးကိုအဓိကထားတာကပိုပြီးအကျိုးရှိတယ်လို့ဆိုပါလေ။လုပ်ငန်းအောင်မြင်ဖို့အတွက်လိုအပ်တဲ့ဥပဒေနဲ့မူပေါင်းတွေချမှတ်ရေးအသေးစားလုပ်ငန်းဖွံ့ဖြိုးရေးအင်တွင်းစီးပွားရေးလုပ်ငန်းရဲ့ကိုယ်ထုတ်စွမ်းအားမြင့်တင်ရေးလုပ်ငန်းဆိုင်ရာသင်တန်းကသဖြင့်ကျွမ်းကျင်မှုမြင့်တင်ရေးလုပ်ငန်းနဲ့တင့်လျော်တဲ့အလုပ်သမားရရှိရေးစိုက်ပျိုးလေယာကိုထုတ်စွမ်းအားမြင့်တင်ရေး ပဋိပက္ခလွန်ဒေတာမှာအလို့အကိုင်းများပေါ်ထွန်းရေးစရာတွေကိုအဓိကထားဖို့လဲအကြံပေးထားပါတယ်ခင်ဗျာ